မြန်မာအိမ်နေချင်းထိုင်းနိုင်ငံမှာဧပြီလကစပြီးတော့ကိုဗစ်ကူးစက်မှုတတိယလိုင်းနဲ့ရင်ဆိုင်နေရချိန်မှာပိုကူးသူ3ဆကျော်တက်လာပြီးဒီကနေ့တရက်ထဲပိုကူးသူ10000နီးပါးရှိနေတာမှာ3ဘုံသဘုံကအကျဉ်းသားတွေပါ
ဒီပါတင်ကွန်ပလက်ဂျာထားနေမြို့ပေါ့ခံခံเนี่ยကိုခုလာอยู่တမောတန်းတင်းเนี่ย300,000
ကိုဗစ်ပထမဆုံးကူးစက်နေတော့ကထောင်ထဲမှာလူနေနေပဲကူးခံရပါတယ်ဒုတိယလိုင်းကူးစက်တော့ပိုကူးခံရသူက10ချီဖြစ်လာပြီးအခုတတရားလိုင်းနဲ့ကြုံနေရတဲ့အချိန်မှာပုဂ္ဂိုလ်ခံရသူကကြာကနန်းကနေထောင်ကနန်းထိဖြစ်လာတယ်လို့အကျဉ်းဦးစီးဌာနညွှန်ကြားရေးမှူးချုပ်အာရုတ်စင်တိုဖန်ကပြောပါတယ်။ထိုင်းမှာပုဂ္ဂိုလ်ခံရသူ33000ကျော်ရှိနေပြီးတော့ဒီကနေ့သေဆုံးသူက25ယောက်တိုးလာတဲ့အတွေ့သေဆုံးသူအလုံးက600ကျော်ထိရောက်လာတာပါ။ထောင်ရှိခုမှာလက်ရှိပိုးစစ်ဆေးမှု2000ခွဲနီးပါးထက်ကအကျဉ်းသား10000လောက်ပုဂ္ဂိုလ်ခံရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခြားထောင်တွေမှာရှိတဲ့အကျဉ်းသားအလုံးပိုးစစ်ဆေးနေတာကြောင့်ပုဂ္ဂိုလ်ခံရသူတွေထပ်တွေ့လာအောင်မယ်လို့လည်းမျှော်လင့်ရပါတယ်။ထိုင်းက1143ခုမှာအကျဉ်းသား3,000ကျော်ရှိပါတယ်။အိန္ဒိယနိုင်ငံမှာတော့ဒီကနေ့ပုဂ္ဂိုလ်ဆက်မှုကျဆင်းလာတဲ့ဆိုပေမဲ့ပုဂ္ဂိုလ်ဆက်မှုမြန်ဆန်လာတဲ့ကြီးလက်ဒေတာတွေမှာပိုးစစ်ဆေးနိုင်ခြင်းမရှိတဲ့အတွက်အရေးအတွက်မမှန်နိုင်ဘူးလို့လည်းကြွမ်းကျင်သူတွေကပြောပါတယ်။မျိုးပီစပြောင်းပိုးတစ်ကူးဆက်မှုကြောင့်အိန္ဒိယမှာလှနဲ့ချီပုဂ္ဂိုလ်ဆက်မှုအပြင်းထန်ဆုံးရင်ဆိုင်နေရပြီးတော့တရက်ထဲပုဂ္ဂိုလ်သူ4,000ကျော်အထိရောက်ခဲ့တာပါ။အိန္ဒိယမှာပထမဆုံးတွေ့ရတဲ့ကူးစက်များ B1617 ပိုးကြောင့်ပြည်တွင်းပြည်ပကစိုးရိမ်မှုတွေလည်းရှိနေတာပါပြည်တွင်းမှာခုရက်ပိုင်းကူးစက်မှုကျဆင်းလာတဲ့ဆိုပေမဲ့ကူးစက်မှုအမြင့်ဆုံးအချိန်မရောက်သေးဘူးလို့ကျွမ်းကျင်သူတွေကသတိပေးနေတာပါဧပြီ15ရက်နေ့နောက်ပိုင်းဒီကနေ့မှာတော့ပိုးကူးသူအနည်းဆုံးရောက်လာတဲ့ဆိုပေမဲ့လို့ပိုးတွေ့သူ28000ကျော်တော့ရှိနေပါသေးတယ်တခါကိုဗစ်ကရောဂါကြောင့်မနစ်ကအိုလံပစ်အားကစားပွဲကိုရွှေ့ဆိုင်းထားရတဲ့အင်ရှင်ဂျပန်မှာဒီနှစ်ထဲအားကစားပွဲကျင်းပဖို့စီစဉ်ထားပါတယ်။ဒါပေမဲ့လည်းဂျပန်ပြည်သူ80ရာခိုင်နှုန်းကအိုလံပစ်ပွဲကျင်းပမယ့်ကိစ္စကိုစတင်ကြောင်းဂျပန်သတင်းစာကြီးအဆာရှိဟင်ဘွန်ကဒီကနေ့ဖော်ပြတဲ့လူမှုစစ်တမ်းမှာတွေ့ရပါတယ်။အမေရိကန်ဂျွန်ဟော့ပကင်းစ်တက္ကသိုလ်ကိုဗစ်သုတေသနဌာနစစ်တမ်းအရသတင်းလာနေသည့်ကမ္ဘာတဝန်ပိုကူသူ162တန်းကျော်ရှိပြီးအမေရိကန်မှာပိုကူသူ33တန်းဝန်းကျင်နဲ့ကမ္ဘာမှာပိုကူသူအများဆုံးရှိနေပါတယ်။